မဟုတ်မမှန်စွပ်စွဲချက်တွေနဲ့သုံးလတာဖန်ဆီးခံရပြီဖြစ်တဲ့ VOA V Video သတင်းတော်အောင်ကြည်မြင့်ရဲ့အရေးကိုမေးဖြောက်မှထားဖို့နေစည်းမထားသတင်းတော်များအဖွဲ့ RSF ကနိုင်တဲ့စီနင်းဖန်ဆီးခြင်းဆိုင်ရာကုလသမဂ္ဂအလုပ်အဖွဲ့ကိုပြောကြားလိုက်ပါတယ်။သူဟာခံပြင်းဒေါသဖြစ်နေတဲ့အတွက်အစံငတ်ခံဆန္ဒပြဖို့လုပ်နေပြီလို့နန္ဒဆိုတဲ့နာမည်နဲ့အောင်ကြည်မြင့်ကိုယ်တိုင်လုတ်ကင်နေတဲ့ Channel Mandalay TV Editor မင်းနေက RSF ကိုပြောတယ်လို့ဆိုပါတယ်။ဆန္ဒပြပွဲတစ်ခုကိုလူမှုကွန်ရက်ပေါ်မှာတိုက်ရိုက်တင်ပေးနေစဉ်နန္ဒကရဲတွေစစ်သားတွေကိုဒုံနဲ့ရိုက်တယ်ဆိုရဲဆွဆွဲချက်နဲ့မေလ15ရက်နေ့ကသူ့ကိုဖမ်းဆီးခဲ့တာပါဒီဆွဲချက်ကိုထောက်ခံတဲ့အထောက်အထားတစ်စုံတစ်ခုမှမရှိသလိုဆန္ဒပြသမားတွေကိုရဲတွေကရိုက်နှက်နေတဲ့ဗီဒီယိုသာရှိတယ်လို့ RSF ထုတ်ပြန်ချက်မှာဖော်ပြပါတယ်နန္ဒခေါ်အောင်ကြည်မြင့်ကိုဖမ်းဆီးပြီးတလအကြာတရားဝင်ဆွဲဆက်တင်ခဲ့တာပါပုံမှန်5ခုနဲ့ဆွဲဆိုထားပြီးစုစုပေါင်း1019ကြက်ခံရပွဲရှိနေပါတယ်ဒီမတော်မတရားဖန်ဆီးမှုကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကိုတိုက်တွန်းတယ်လို့ RSF အာရှပစိဖိတ်အကြီးအကဲဒန်နီယယ်ဘတ်စတာကဆိုပါတယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်နှစ်အတွင်း RSF ရဲ့သတင်းလွတ်လပ်ခွင့်ညှိနှိုင်းမှာ9ဆင့်ကျဆင်းသွားခဲ့ပြီးနိုင်ငံပေါင်း180နဲ့138မှာရောက်ရှိနေပါတယ်။